ဟုတ်ကဲ့ပါနိုင်ငံတော်အာဏာကိုသိမ်းသိမ်းထားတဲ့မြန်မာစစ်တပ်နဲ့မြောက်ပိုင်းဒေသကတိုင်းဒေသနဲ့ကိုင်ဖွဲ့တချို့တွေနဲ့တိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်ပေါ်မော်မြို့နဲ့တော်ဖုံညာမြို့နယ်ခွဲမှာရှိတဲ့မြန်မာစစ်တပ်ရဲ့အလောပွန်တပ်စခန်းကိုကချင်လူလိုက်ရေးဖွဲ့ KNY တပ်ဖွဲ့ကနေတိုက်ခိုက်ခဲ့တယ်လို့သမရပြောခွေရဘူရုပ်စော်မင်းထွန်းကပြောပါတယ
်ဒီကတော့မနေ့ကညကတော်ဖုံညာဘက်မှာတော့စခန်း၃ခုလောက်ကိုလာပြီးခတ်တာဖြစ်ရဲ့အဲဒီမှာအလောပွန်စခန်းပေါ့အလောပွန်စခန်းကတော့သူတို့ကကျွန်တော်ဟိုအဆက်ပြတ်ပြတ်နေတယ်ကျန်တဲ့ပကန်းရတော့ပုံမှန်အတိုင်းပါပဲ။ကျန်ထုတ်သွားတယ်။အလောဘောပကန်းကတော့အဆက်ပြတ်ပြတ်နေတယ်။အပက်တိတ်တိုက်ကိုချိန်နေတယ်ကျွန်တော်မသိရသေးဘူး
။အလောဘောစကန်းပါဝင်တတ်မတော်စကန်းတုံးခုကို KIA ဘက်ကဝင်ရောက်ဖိုက်ခိုက်ခဲ့ကြောင်းကိုတော့ KIA ပြောခွင့်ရဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။ဟိုအလောဘောတက်ဘက်ဖြစ်တာမှန်ပါတယ်။မနေ့ကမလ24ပေါ့နော်။ညနေ9နာရီခွဲချိန်ကနေဒီအလောဘောသမတ်တမတော်ဒီရှိတဲ့တပ်ခန့်ဖြစ်ပါတယ်အမှတ်တိုက်ပွဲရှိပါတယ်ခေကနဲ့တိုက်ပွဲဖြစ်ပါတယ်ဒီမင်းနဲ့လေးနဲ့အထိတိုက်ပွဲဖြစ်တာရှိပါလား
ဒီမင်းနဲ့ဖက်အလောဘွန်စခန်းသိမ်းတိုက်ပွဲမှာထိတိုက်မှုအခြေအနေကိုတော့မသိရသေးဘူးလို့သူကမူကြီးနော်ဘူးကဆိုပါတယ်မြင့်ကျင်တဲ့ပုံမော်လမ်းမပေါ်မှာရှိတဲ့အလောဘွန်နဲ့မိုင်ဘောရှန်ထုံစစ်တပ်စခန်းတွေကို KIA ကနေမနေ့ညနေပိုင်းကနေစပြီးသိုးစစ်ဆင်လာသလိုဒီနေ့မလ25ရက်မနက်ပိုင်းမှာအလောပွန်ဘေမတစခန်းကိုသိမ်းပိုက်နိုင်ခဲ့ပြီးလက်နက်ခဲယမ်းနဲ့စစ်တုပ်ပန်းလက်ချုပ်ဖမ်းဆီးရမိတယ်လို့ KIA ရှေ့တန်းသတင်းမှာဖော်ပြထားပေမဲ့အတိပြုချက်မရသေးပါဘူးပြည်ကရက်တွေကလည်းဝိုင်းမော်မြို့နယ်အတွင်းမှာရှိတဲ့ KNA တိုက်ရင်သုံးနယ်မြေကိုမြန်မာစစ်တပ်ကနေထိုးစစ်ဆင်လာလို့အခုလိုပြန်လည်ဖိုက်ခိုက်တာလို့လည်းသုဘူမူကြီးနော်ဘူးကဆိုပါတယ
်ဒီမလ22ရက်နေ့မှာတော့ကျော်တို့ခန်းပေါ့နော်ဖလက်ဘက်ကိုမြမတတ်မတော်ပေါ့စမကနဲ့လင်းနေချင်းနေနေငယ်နဲ့တညလုံးပြတ်ခတ်တဲ့တဲ့ပေါ်တကူသူတို့ပြစ်တာပေါ့ကျွန်တော်တို့အတုံပြန်တာတော့မရှိဘူး။နောက်23ရက်နေ့မှာတော့စတုံပေါ့ဒီကျွန်တော်တို့ကတက်ကြီးတုံးဌာနချုပ်ပေါ့အဲ့ဒါမှာဒီတက်မတော်ဘက်ကနင်းချီနဲ့ကြည့်ပြမှကျွန်တော်တို့ကတက်ချံအဲ့မှာကြတာတွေလည်းရှိပါတယ်။ဒီတို့လူထုတွေစစ်ချုံနေတဲ့စခန်းကလည်းသူတို့ပြစ်ချတာတွေရှိပါတယ်။ဟိုဒီပြည်သက်ခန်းကိုသူတို့ကလည်းနင်းချီကခြေစာနှစ်ခုတောင်မှအကြမ်းမပေါက်ွက်တဲ့အနေထားတွေဖြစ်ပါတယ်။
ပြည်ကရရပိုင်းကမြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပြစ်ခတ်မှုမှာတရုတ်နယ်စပ်ခေါင်ဆောင်စစ်ဆောင်စခန်းနဲ့တရုတ်ပြည်ဘက်ခြမ်းကိုလက်နက်ကြီးကြားရောက်ခဲ့တယ်လို့လည်းဆိုပါတယ်။အလားတူရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ပန်ခါနဲ့မန်းပါအော်လော်ကြီးရည်ကျမ်းမှာဒီနေ့မနေ့တမ်းမလောင်တပ်ဖွဲ့ TNL နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြောခွင့်ရဗိုလ်မှူးဆိုင်ကျော်ကပြောပါတယ်
။ဒီမနေ့ကရှမ်းပြည်နယ်ကိုပါကျွန်တော်တကယ်လေနမ်ကမ်ယူနီပန်ခါယောကနေကျွန်တော်ခုပဲမှန်ပါဘယ်လိုသွားတဲ့အချိန်အမှနမ်ပေါ်မှာဒီတက်တွေ့တော့ဒီမှုတွေလည်းတီစီကတော့ကျွန်တော်ဆက်တဲ့မြရသေးဘူ
းမြမတမတော်ပါဝင်မြောက်ပိုင်းဒေသလက်နက်ကန်ဖွဲ့တွေကနေအပြည့်အစည်အချိန်ညာထားတာရှိပေမဲ့လည်းတိုက်ပွဲတွေကတော့မရတတ်နိုင်သေးပါဘူးဖေဖော်ဝါရီလတရက်နေ့မှာမြမတမတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနိုင်ငံဝန်ဆန့်ကျင်တဲ့ဗိမာန်မှုနဲ့ကြုံနေရတယ်လို့တဖက်မှာလည်းကချင်လွတ်လပ်ရေးဖွဲ့ KNA တမ်းမလောင်သောက်ဖွဲ့ TNL ကရင်မျိုးရာစီယုံ KNU လက်အောက်ခံသက်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာ